Welcome to the Voice of America in Burmese.
Mingla mne khe ma she Washington myo ro VOA American tan ga ni 2018 khu ni August 4 ye sanin ne ne khe season 2 go Myanmar sanaw chei mne 6 nai ga ni 9 nai thi line to meter 30 40 48 tu ga ni dai yai thon lwin twa ma ba shin ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဆူမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါမြောက်ကိုရီးယားအတွက်ငွေကြေးအလွှဲပြောင်းလုပ်ပြီးတဲ့ရုရှားဘဏ်တစ်ခုကိုအမေရိကန်ကရေးယူလိုက်ပါပြီအမေရိကန်ကပစ္စည်းဒေါ်လာဘီလီယံ60ဘူးပေါ့အခွန်တိုးပြီးချဖို့စီစဉ်နေတယ်လို့တရုတ်ကပြောလိုက်ပါတယ်မင်္ဂလာဒေ့ရှော့ဒုက္ခသည်တွေအရေးအတွက်အများပြားပြန်ကြတယ်ဆိုတဲ့အခြေအနေမရှိသေးကြောင်းကုလသမဂ္ဂကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ချင်းဒုက္ခသည်တွေကိုကုလသမဂ္ဂကဆက်လက်အတိမတ်ပြုတော်မှာမဟုတ်ဘူးလို့ကြေညာခဲ့ပါတယ်
ချင်းပြည်နယ်ကိုမြန်ချမ်းပြည်ဒုက္ခသည်တွေပြန်လို့ရပြီဆိုတော့ဆုံးဖြတ်ချက်ဟာသူတို့ဘာဝအခြေခံပြီးတော့ဘာကိုကြည့်ပြီးတော့သူတို့ဆုံးဖြတ်ချက်ချလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့နေထုတ်ချင်တယ
်ဒါကတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အပေါ်မှာဒုက္ခသည်အရေးဆောင်ရွက်နေသူတအုပ်က VOA ကိုတုံ့ပြန်ပြောဆိုခဲ့တာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဘာကြောင့်နှေးကွေးနေရတဲ့ဆိုတဲ့သုံးသက်ချက်သတင်းလွှာကိုလည်းတင်ဆက်မှာပါနိုင်ငံတကာသတင်းလွှာတွေထဲမှာတော့ဇင်ဘာဘွေနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုကြားဖို့ရှိပါတယ်ရှင်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လင်းမှုရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မှုတို့ကပြောပြပါအောင်ရှင
်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဘက်တင်းတုံးကြီးစီစဉ်တွေကိုကန့်သတ်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်ခတ်ရည်ယူမှုတွေကိုရှောင်နိုင်အောင်ကူညီလှုံ့ဆော်ပေးတဲ့ရုရှားဘဏ်တစ်ခုအပေါ်တန်ခတ်ရည်ယူလိုက်ပြီးလို့အမေရိကန်ဗန္ဓာရေးဌာနကတောက်ကြာနေမှာပြောပါတယ်မြောက်ကိုရီးယားအပေါ်တန်ခတ်ရည်ယူမှုတွေချမှတ်ထားတာကိုဆက်ပြီးထိန်းသိမ်းထားကြဖို့အစည်းအဝေးအခြားဒေသခေါင်းဆောင်တွေကိုမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုတိုက်တွန်းပြောဆိုဖို့ရှိနေချိန်မှာပဲဗန္ဓာရေးဌာနရဲ့အခုရည်ယူမှုထွက်လာတာပါမော်စကိုခြေဆိုင်အဂရိုဆိုယုစ်ကုသရေးဝန်ကြီးပန်ဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်ရေးအစီအစဉ်တွေမှာပါဝင်ပတ်သက်တဲ့အတွက်အမေရိကန်ကအမြင့်မဲစီးရင်သွင်းထားတဲ့လူပုဂ္ဂိုလ်တူနဲ့အတော်များတဲ့ငွေကြေးအလွှဲပြောင်းတစ်ခုလုဆောင်ပေးခဲ့တယ်လို့ဗန္ဓာရေးဌာနကပြောပါတယ်။မြောက်ကိုရီးယားရဲ့ပြည်ပငွေကြေးဆိုင်ရာအဓိကပန်ဖြစ်တဲ့မြောက်ကိုရီးယားပြည်ပကုန်သွယ်ရေးပန် FTB ရဲ့မော်စကိုခြေဆိုင်အကြီးအကဲဟန်ဂျန်းစုအတွက်ရုရှားအဂရိုဆိုယုစ်ပန်ကငွေကြေးအလွှဲပြောင်းလုပ်ပေးတယ်လို့အမေရိကန်ဗန္ဓာရေးဌာနကပြောပါတယ်။ဝန်ကြီးပွန်ပေယိုဟာအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ဖို့အတွက်စင်ကာပူမှာရောက်နေပြီးတောင်းကြနေအစည်းအဝေးတစ်ခုအတွင်မြန်မာနိုင်ငံကရေဘေးနဲ့မြေပြိုဒဏ်သင့်သူတွေအတွက်ဝန်ရရပါကြောင်းထည့်ပြောသွားပါတယ်
။နျူကလ িয়ার ကင်းစင်အောင်လုပ်မယ်လို့ကတိပေးထားတဲ့မြောက်ကိုရီးယားဘက်ကလက်တွေ့ရလက်တွေရလာတဲ့အခြေအနေရောက်ဖို့အများကြီးလိုသေးတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။အမေရိကန်ကဖြစ်စေချင်တယ်လို့မြောက်ကိုရီးယားမှာနျူကလ িয়ার အစီအစဉ်လုံးဝကင်းရှင်းသွားတဲ့အထိဖြစ်ဖို့အများကြီးလိုနေသေးတယ်လို့အာဆီယံနဲ့ဆက်ဆက်စည်းဝေးပွဲတွေတက်ရောက်ဖို့စင်ကာပူရောက်နေတဲ့ဝန်ကြီးပွန်ပေယိုကပြောကြားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့စင်ကာပူမှာဂျွန်လရုံးကသမိုင်းဝင်တွေ့ဆုံခဲ့ကြပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မတိကျတဲ့သဘောတူကတိကိုမြောက်ကိုရီးယားကောင်ဆောင်ကလက်မှတ်ထိုးခဲ့ပါတယ်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးအစီအစဉ်တွေပြန်လုပ်နေပုံရတဲ့ဂျိုရုဓာတ်ပုံတွေအစီရင်ခံစာတွေလည်းမကြခင်ကထွက်ပေါ်လာခဲ့ပါတယ်။အမေရိကန်ဘက်ကနျူကလ িয়ার အစီအစဉ်ကိုပြန်လည်သုံးလို့မရနိုင်တော့တဲ့အထိအပိသက်ဖြုတ်သိမ်းမှုတွေလုပ်ဖို့တိုက်တွန်းနေတာပါ။ဒီကနေ့စင်ကာပူမှာကျင်းပမဲ့ ARF အာဆီယံဒေသရင်းဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယွန်ဟော်လဲတက်ရောက်မှာဖြစ်ပါတယ်။ဆွေးနွေးပွဲရဲ့ဘေးဘက်မှာအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးနှစ်ယောက်အလွတ်သဘောတွေ့ကြဖို့ရှိသလားဆိုတာတော့တိတိကျကျမသိရသေးပါဘူး။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးပွန်ပီယိုဘက်ကတော့ဆွေးနွေးပွဲတွေမှာရောအလွတ်သဘောတွေ့ဆုံမှုတွေမှာပါမြောက်ကိုရီးယားအပေါ်ဖိအားပေးနိုင်တဲ့နိုင်ငံတွေအနေနဲ့မြောက်ကိုရီးယားအပေါ်တန်ခတ်ပိတ်ဆို့မှုတွေဆက်လုပ်ဖို့တိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။
ကိုရီးယားစစ်ပွဲတွင်ကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ယူကျွန်းတွေကိုပြန်လည်ရောက်ယူရေးကိစ္စဟာနိုင်ငံတကာတန်ခတ်ရည်ရွယ်မှုတွေရဲ့အကန့်အသတ်တွေကြောင့်ရှုပ်ထွေးနိုင်ပွဲရှိတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒီကိစ္စဟာအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားအပေါင်းလက္ခဏာဆောင်အပြောင်းလဲအတွက်အရှိန်အဟုန်အဖြစ်သမ္မတအင်ပီတော်ကတော့ပြောထားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ကကြာဇွန်လကလုပ်တဲ့စင်ကာပူထိပ်သီးအစည်းအဝေးတွင်သဘောတူညီချက်အရကြာဆုံးစစ်တီတွေရဲ့ယူကျွန်းတွေပါတယ်လို့ယူဆတဲ့တက်တာ55လုံးပြည်ကတဲ့တင်ဘက်ကပဲမြောက်ကိုရီးယားကနေရောက်လာပါတယ်။ဒီတက်တာ55လုံးပြန်ပို့တဲ့ကိစ္စအတွက်မြောက်ကိုရီးယားဘက်ကငွေကြေးတောင်းခံတာမရှိသလိုပေးတာလည်းမရှိဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရဟဲသန်နိုဝတ်ကပြည်ကတဲ့တင်းတွေနေမှာပြောပါတယ်။ဒါပေမဲ့လည်းယုံကျွန်းတွေပြန်ရရေးအရင်ကလုပ်ငန်းတွေမှာပါဝင်မှုတွေအမေရိကန်တာဝန်ရှိသူဟောင်းတွေနဲ့ကျွမ်းကျင်သူတွေကတော့ဒီလိုပြန်ပို့တဲ့လုပ်ငန်းစတင်ချိန်မှာမြောက်ကိုရီးယားဘက်ကအလွန်ကျွံတောင်းဆိုချက်တွေလုပ်နိုင်ချေရှိတယ်လို့ပြောကြပါတယ်။ VOA ကိုရီးယားဌာနကရတဲ့အထောက်အထားတစ်ခုအရ2012ခုနှစ်မလမှာစတင်မှုစီစဉ်တဲ့အမေရိကန်ယုံကြည်များပြန်ရယူရေးပူးတွဲလုပ်ငန်းမှာမြောက်ကိုရီးယားဘက်ကလှုပ်ဆောင်ပေးရတာတွေအတွက်ဒေါ်လာ 5.8 တန်းနီးပါးပေးဖို့အမေရိကန်ဘက်ကသဘောတူထားမှုတာတွေ့ရပါတယ်။ဒါအပြင်မြောက်ကိုရီးယားကိုပေးရမယ့်ပစ္စည်းကိရိယာတွေစီရင်လည်းပါရှိပါတယ်။မြောက်ကိုရီးယားကိုငွေပေးတာနဲ့ပစ္စည်းကိရိယာတွေထောက်ပံ့တာဟာကုလသမဂ္ဂကချမှတ်ထားတဲ့လက်ရှိဒဏ်ခတ်ရယူမှုတွေကိုချိုးဖောက်ရာကျနိုင်တယ်လို့ဒဏ်ခတ်ရယူမှုဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။
တရုတ်နိုင်ငံကိုတင်သွင်းတဲ့အမေရိကန်ဒေါ်လာ60ဘီလီယံဘိုးလောက်ရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကောက်ခံဖို့တရုတ်စီးပွားကူးသန်းဝန်ကြီးဌာနကတောက်ချာနေကဆုံးဖြတ်လိုက်ပါတယ်။လေယာထွက်ကုန်ပစ္စည်းတွေ၊သတ္တုပစ္စည်းတွေ၊တဘာဝဓာတ်ငွေ့ဟီပါဝင်တဲ့ဓာတ်ရုပ်ပစ္စည်းတွေနဲ့လေယာဉ်အမျိုးအစားတချို့ပါဝင်ပြီးတော့သွင်းကုန်ကောက်900ဂိုင်းနှုန်းကနေ25ဂိုင်းနှုန်းအထိကောက်ခံမှာဖြစ်တယ်လို့တရုတ်စီးပွားကူးသန်းဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။အမေရိကန်ကိုတင်ပို့တဲ့ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကသွင်းကုန်ကောက်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်မဲ့အစီအစဉ်ကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကအခုလိုဆုံးဖြတ်တာဖြစ်ပါတယ်။စင်ကာပူမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဟီတို့တောက်ချာနေကတွေ့ဆုံခဲ့ကြပြီးမကြခင်မှာပဲအမေရိကန်ကုန်ပစ္စည်းတွေအပေါ်နောက်ထပ်သွင်းကုန်ကွန်တွေကောက်ခံဖို့တရုတ်စီးပွားကူးသန်းဌာနကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်တွေအပေါ်အမေရိကန်ကသွင်းကုန်ကွန်ကောက်လို့ပဲဆိုပြီးတော့ထရမ့်အစိုးရကချိန်ချောက်နေတာနဲ့ပတ်သက်လို့အမေရိကန်အနေနဲ့ကိုယ့်ရဲ့စားသုံးသူတွေကိုထက်တွက်စဉ်းစားဖို့လိုတယ်လို့ဝန်ကြီးဝန်ဟီကကြာတာရင်းနေတုန်းကပြောကြားခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီလိုကနေစနေမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်အခြေအတွက်အများပြားမြန်မာနိုင်ငံတွင်းမူရင်းဒေသတွေစီပြန်သွားတယ်ဆိုတဲ့သတင်းမျိုးမရသေးဘူးလို့ကုလသမဂ္ဂကတောက်ကြနေမှာပြောပါတယ
် At this stage our position remains unchanged that we have said repeatedly that the conditions are not conducive on the ground for the
လက်ရှိအစမှာကျွန်တော်တို့ရဲ့သဘောထားကပြောင်းလဲမရှိပါဘူးကျွန်တော်တို့တစ်ခါတလေလေပြောထားဘူးတဲ့အတိုင်းပဲရိုဟင်ဂျာတွေအလုံးရင်းနဲ့ပြန်သွားဖို့အတွက်လက်တွေ့အခြေအနေတွေကအထောက်အကူဖြစ်တဲ့အဆင့်မရောက်သေးပါဘူးအဲ့လိုအခြေအတွက်မင်းများပြန်သွားတယ်လို့အတည်ပြုနိုင်တဲ့အခြေအနေမရှိသေးပါဘူးလို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကသတင်းတော်တူရဲ့မေးခွန်းကိုတောက်ကြံတဲ့သတင်းစာရှင်းလင်းပွဲတွင်ပြန်ဖြေသွားတာပါမြန်မာဆိုရကရခိုင်ပြည်နယ်မြောက်ပိုင်းမွတ်စလင်တိုင်းဝိုင်းလို့ဖော်ပြပြောဆိုသူတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာကတော့ရိုဟင်ဂျာလို့ခေါ်ဆိုသုံးဆွဲပါတယ်ဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားသဘောတူလက်မှတ်ရေးထိုးထားတာရှိတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNHCR UNDP တို့နဲ့မြန်မာဆိုရကနားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားတာလည်းရှိပါတယ်ဒါပေမဲ့လေအဲ့ဒီသဘောတူညီချက်နားလည်မှုစာချုပ်လာတွေအတိုင်းအကောင့်ထဲပေါ်နေတာတွေဘယ်အဆင့်ဘယ်အချိန်တွေရောက်နေပြီလဲဆိုတာကတော့အတိအကျမသိရသေးပါဘူး
။ Israel နဲ့တိုက်ခိုက်မှုရက်စက်ရေးအတွက်ပါလက်စတိုင်းဟာမတ်စ်နိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေချိန်မှာပဲ Israel နဲ့ဒီ Gaza ဒေသကြားကနေဆက်မှာပါလက်စတိုင်းဆန္ဒပြသူတွေကို Israel စစ်သားတွေရဲ့ပစ်ခတ်မှုကြောင့်တယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတရရသွားပါတယ်။ Hamas နိုင်ငံရဲ့အဖွဲ့ကဒီ Gaza ကမ်းမြောက်ဒေသကိုထိန်းချုပ်ခဲ့ပြီးနောက်ဂါဇာဒေသကိုအစ္စရေးတို့ပိတ်ဆို့ထားတာ17နှစ်ကြာရှိနေတဲ့အပေါ်ပါလက်စတိုင်းတို့ကတောက်ချာနေကဆန္ဒပြခဲ့ကြတာပါ။အစ္စရေးတို့နဲ့ပြင်းထန်မှုအီဂျစ်နိုင်ငံကအဆိုပြုထားတဲ့အစီအစဉ်နဲ့ဂါဇာပြန်လည်ထူထောင်ရေးကုလသမဂ္ဂထောက်ခံတဲ့အစီအစဉ်ကိုဟာမတ်နိုင်ငံရဲ့ခေါင်းဆောင်တွေဆွေးနွေးနေကြတာပါ။ပြည်ပရောက်နေတဲ့ဟာမတ်ခေါင်းဆောင်တော်တော်များများလည်းဒီဆွေးနွေးပွဲကိုတက်ရောက်နေကြပါတယ်။
မကြာသေးခင်ကမှဂျင်မပီစီသွားတဲ့ပါကစ္စတန်ရွေးကောက်ပွဲမှာအကြမ်းဖက်ဝါဒဆွဲအုပ်စုတွေနဲ့အခြေဆက်ရှိတဲ့နိုင်ငံရေးပါတီတို့အပါအဝင်ဘာသာရေးအစွန်းရောက်ဝါဒီနိုင်ငံရေးပါတီအတော်များများအခြေအနေကောင်းကြတဲ့ပေါ်စိုးရိမ်ချက်တွေရှိနေပါတယ်။ဘာသာရေးကိုစော်ကားထိခိုက်တာကိုအပြင်းထန်နှိမ်နင်းတဲ့ပါကစ္စတန်ဥပဒေတွေကိုထောက်ခံသူတရားဟောဆရာတဦးပြီးခဲ့တဲ့နှစ်ဩဂုတ်လကမှထူထောင်တဲ့ Tariq E. Labbaik Pakistan TLP ပါတီဟာနိုင်ငံရေးအင်အားစုတစ်ခုအဖြစ်အလင်းမြန်ဖြစ်လာတဲ့ပါတီတွေထဲတစ်ခုအပါအဝင်ပါ။ဒီပါတီဟာရွေးကောက်ပွဲမှာနိုင်ငံတော်ဝန်ကိုယ်စားလှယ်180ကျော်ဝင်ပြိုင်ပြီးမဲအရေးအတွက်နှစ်တန်းရတယ်လို့စင်းပြည်နယ်လွှတ်တော်မှာနေရာနှစ်နေရာအနိုင်ရပါတယ်။
ရှိတကြရင်ဒီကဘာပတ်လမ်းကြောင်းတွေကိုလွတ်တင်မဲ့ပုဂ္ဂလိကဒုံးပြန်တဲ့အာကာသလွန်ပြန်တွေပေါ်မှာလိုက်ပါကြမယ်။အာကာသယာဉ်မှု6ယောက်ကိုအမေရိကန်အာကာသအေဂျင်စီ NASA ကကြေညာခဲ့ပါတယ်။အမျိုးသားအာကာသယာဉ်မှု9ယောက်အမျိုးသမီးအာကာသယာဉ်မှု2ယောက်ပါဝင်ပြီးတော့အများစုကအာကာသထဲသွားတဲ့အတွေ့အကြုံရှိသူတွေ2012ခုနှစ်တုန်းကနောက်ဆုံးနိုင်ငံတကာအာကာသခီးစခန်းစီကိုတွားခဲ့ကြတဲ့ခီးစဉ်မှာပါတဲ့ယာဉ်မှုတွေဖြစ်ကြပါတယ်။အာကာသကိုလွတ်တွင်မဲ့လွန်ပြန်ယာဉ်တွေကို SpaceX နဲ့Boeing ကုမ္ပဏီတွေကတိစောက်တာဖြစ်ပါတယ် အဲ့ဒီတုံးပြန်လွန်မြတ်ရင်တွေကအာကာသယင်မှုတွေအာကာသစူးစမ်းရေးနဲ့ဆိုင်တဲ့ပစ္စည်းတွေကိုကဘာပတ်လမ်းကြောင်းထဲမှာရှိတဲ့နိုင်ငံတကာအာကာသစခန်းစီကိုအသွားအပြန်ပို့ဆောင်ပေးမှာဖြစ်ပါတယ်။ NASA ကအာကာသစခန်းစီသွားတဲ့အစီအစဉ်ကို2012ခုနှစ်တုန်းကကုန်ကျစရိတ်ကြောင့်ရပ်ဆိုင်းခဲ့ပြီးတော့အာကာသယင်မှုတွေဒီနိုင်ငံတကာအာကာသစခန်းစီသွားဖို့ရုရှားကိုအားကိုးနေရတာဖြစ်ပါတယ်။ဒီအာကာသယင်မှုတွေကိုနိုင်ငံတကာအာကာသစခန်းစီအသွားပြန်ပို့ဆောင်ပေးမဲ့လွန်မြန်ယင်တွေတည်ဆောက်ဖို့အတွက်ပုဂ္ဂလိကကုမ္ပဏီတွေဖြစ်တဲ့ SpaceX ကိုဒေါ်လာ 1.6 ဘီလျံ၊ Boeing ကိုဒေါ်လာ 4.2 ဘီလျံနဲ့စာချုပ်ချုပ်ခဲ့တာဖြစ်ပါတယ
်။ကိုကျော်ကျော်သိန်းနဲ့မဆုမြတ်မုံတို့ကသတင်းတွေကိုပြောပြသွားတာပါ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းလွှာတွေကိုနားဆင်ဖို့အချိန်ရောက်ပါပြီ။ချင်းတီနယ်ဟာတည်ငြိမ်အေးချမ်းနေပြီဖြစ်တာကြောင့်ချင်းတီနယ်ကဒုက္ခသည်တွေအတွက်နိုင်ငံတကာရဲ့အကာအကွယ်ပေးနေတာတွေဆက်ပြီးမလို့အပ်တော့ဘူးလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဆုံးဖြတ်ထားပါတယ်။ချင်းတီနယ်မှာမြန်မာတပ်ဖွဲ့တွေကြီးကြီးမားမားရှိနေပြီးလူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ဘာသာရေးလွတ်လပ်ခွင့်တွေလည်းမရှိဘဲဖြစ်နေလို့ UNHCR ရဲ့ဆုံးဖြတ်ချက်ကိုပြန်ပြီးသုံးသပ်ဖို့ချင်းအဖွဲ့အစည်းတချို့နဲ့တောင်အာရှလူခွင့်ရေးအဖွဲ့တချို့ကမနေ့တုန်းကပဲပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကိုကျော်အောင်လွင်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ချင်းဒုက္ခသည်ဆိုင်ရာဆုံးဖြတ်ချက်ဟာဘလို့တက်တေထောက်ထားတဲ့ကြောင့်အခုလိုမျိုးဆုံးဖြတ်ခဲ့တာလဲဆိုတော့ကိုလူသိရှင်ကြားမထုတ်ပြန်ခဲ့တဲ့အကြောင်းနဲ့ချင်းဒုက္ခသည်တွေကိုနေရရင်ပြန်ပို့မယ်ဆိုရင်လုံခြုံစိတ်ချရတဲ့အခြေအနေတွေရှိမယ်ဆိုတော့အာမခံချက်တွေလည်းမရှိဘဲဖြစ်နေလို့အခုဆုံးဖြတ်ချက်ကိုပြန်ပြီးတော့စဉ်းစားသုံးသပ်ဖို့ချင်းဒုက္ခသည်နဲ့လူခွင့်ရေးအဖွဲ့တွေကပူးပေါင်းပြီးတော့ကုလသမဂ္ဂကိုအသိပေးတဲ့ကြေညာချက်တစ်စောင်မနေ့တုန်းကထုတ်ပြန်ခဲ့ပြီးတော့ဒရင်းသာရှင်းလင်းပွဲတစ်ခုကိုလည်းအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာကျင်းပခဲ့ပါတယ်။မြန်မာပြည်တွင်းကချင်းလူမျိုးတွေတင်မကဘဲပြည်ပရောက်နေတဲ့ချင်းတွေအတွက်ပါအနာဂတ်ကမရေမရာဖြစ်နေတဲ့အကြောင်းကုလသမဂ္ဂကိုသိစေချင်လို့အခုလိုရှင်းပြနေတာလို့ချင်းပြည်နယ်ကနေပြီးတော့အိန္ဒိယနိုင်ငံကိုခဏရောက်နေတဲ့ CHRO ချင်းဒုက္ခသည်အဖွဲ့ရဲ့တာဝန်ခံတဦးဖြစ်သူအားလျံက VOA ကိုပြောပါတယ
်။ချင်းပြည်နယ်ကိုငင်းချမ်းပြည်ဒုက္ခသည်တွေပြန်လို့ရပြီဆိုတော့ဆုံးဖြတ်ချက်ဟာသူတို့ဘာဝအခြေခံပြီးတော့ဘာလို့ကြည့်ပြီးတော့သူတို့ဆုံးဖြတ်ချက်ချလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့နေ့ဆုံးထုတ်ချင်တယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်ချင်းပြည်နယ်ကိုကြည့်မယ်ဆိုရင်83%ဟိုင်းနှုန်းလောက်က rural မှာနေပြီးတော့20%ကျော်ပဲမြို့ပေါ်မှာနေထိုင်ကြတဲ့သူတွေဖြစ်တဲ့အတွက်ကြောင့်မြို့ပေါ်ချင်းတွေကိုတုံ့တက်ပြီးတော့ငင်းချမ်းသွားပြီးတာယာသွားပြီးဆိုတော့ဟာမနဲ့ခံနိုင်ဘူးပေါ့
။နိုင်ရှင်ပြီးတော့ပြောမယ်ဆိုလို့ရှိရင်အခုဆိုရင်ကချင်းပြည်နယ်တို့ရှမ်းပြည်နယ်တို့မှာဆိုရင်စစ်ပွဲတွေရှိနေတယ်၊ပေကျေမှုတွေရှိနေတယ်၊ထွက်ပြေးမှုတွေရှိနေတယ်ဒီလိုချင်းတွေမျိုးတွေကချင်းပြည်နယ်မှာရှိမနေဘူးဒုက္ခတွေတွေလည်းအများအပြားထွက်ပြေးနေတာမရှိတဲ့အတွက်ကြောင့်မလို့ UNHCR ကအခုလိုမျိုးဆုံးဖြတ်တာရောမဖြစ်နိုင်ဘူးလားခင်ဗျ။ရှင
်းနေဖို့အဖြစ်ကရစနစ်မထူသွားပြီဒါပေမဲ့တောင်ပိုင်းကမှဆိုရင်တော့သမလို့နဲ့အေအေရဲ့စစ်ပွဲကြောင့်အပြည်တို့ဖတ်တယ်လေအများကြီးပေါ်လာတာပထမချက်ပေါ့ပြီးတော့ဘာသာရေးနဲ့ပတ်သက်တဲ့ဖွေးမှန်းစပင်ဘာသာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းအဆောက်အဦတွေခုချင်းချင်းပတ်ပုံစံလေးနဲ့ရသေးဘူး charge ဖြားကြောင်းတွေပေါ့1,300ကျော်ရှိတယ်တကွမအစီအမတ်ပုံစံပေးတာဟာမရှိဘူးပြီးတော့အတင်းမနိုင်တဲ့ရစ်ကြည့်ခုချင်းချင်းမရှိဘူးအတင်းတော့မရှိလို့အင်္ဂါဖျားရှိခွေးတဲ့အချိန်မှာကြည့်ရအောင်ချအမိနဲ့ဖြားရှိခုခုတိုက်တာမျိုးခုချင်းချင်းကြုံရတဲ့တုန်းက
ဒီကြေညာချက်ကိုထုတ်တာကပြည်ပရောက်အဖွဲ့အစည်းတွေကထုတ်ပြန်တဲ့သဘောရှိတယ်ပြည်ပရောက်ချင်းတွေအတွက်ကိုအဓိကထားပြီးတော့အကာအကွယ်ရဖို့ခင်ဗျားတို့ကပြောနေရလား
UNHCR အနေနဲ့ဒီမလေးရှားမှာရှိတဲ့ချင်းတို့ခပ်တဲ့4,000ကျော်ပြီးတော့ဒီမှာရှိတဲ့ချင်းတို့ခပ်တဲ့5,000ကျော်ကိုတကယ်ဘာမှပြန်ပြန်ဖို့ဖို့ဆိုရင်ကျွန်တော်ချင်းပြည်နယ်ရဲ့အခြေအနေကိုကောင်းကောင်းပြန်သုံးသပ်ဖို့လိုလိုက်မယ
်ကဲ UNHCR ကအခုလိုဆုံးဖြတ်လို့ပြန်ပို့မယ်ဆိုရင်ဘာတွေဖြစ်နိုင်လဲခင်ဗျာ
ပြန်သွားရင်ဒီ integration ကလောက်ကပထမအချက်နဲ့ဒီမှာမွေးဖွားတဲ့စံလေးတွေလည်းရှိလာပြီသူတို့ဘာမှပြန်ပြန်နေထိုင်ဖို့အတွက်ကျွန်တော်ပြန်မပြတ်တကယ်ရည်ဖြစ်တလားချင်းပြည်ရည်ဖြစ်တလားကလေးတွေပညာရေးအတွက်မိသားစုတွေရဲ့ဆောက်ဝတ်နေရေးအကုန်လုံးကအစားပြည်နယ်အစီအမံဖြစ်တယ်။ငွေနိုင်ငံမှာဆက်ပြီးဖြစ်သူတို့အတွက်ပြည်စင်နဲ့ဟာပဲရှိတလားဆိုတာကိုကျွန်တော်တို့ပြန်ပြောမေးခွန်းထုတ်ချက်ရှိတယ်။အဲ့ဒါကြောင့်ကျွန်တော်တို့တကယ်ပြန်လာဖို့ဆိုရင်ကွန်တက်ချာရှိတဲ့ return dignify return ဖြစ်ဖို့လိုတယ်
CHRO ချင်းဒုက္ခသည်အဖွဲ့ကအားလျံပြောခဲ့တာပါချင်းဒုက္ခသည်တွေကိုနိုင်ငံတကာရဲ့အကာအကွယ်ပေးဖို့မလိုအပ်တော့ဘူးဆိုတဲ့ဆုံးဖြတ်ချက်ကို UNHCR အဖွဲ့ကပြီးခဲ့တဲ့ဇွန်လ13ရက်နေ့ကပဲအတည်ပြုခဲ့တာပါဒုက္ခသည်အဖြစ်အတိမတ်ပြုမှုတွေရပ်တန့်မဲ့လုပ်ငန်းစဉ်တွေကိုအခုဩဂုတ်လထဲမှာ UNHCR ကစတင်လှုပ်ဆောင်တော့မှဖြစ်ပြီးတော့ဒီလုပ်ငန်းစဉ်ကိုအဆုံးသတ်မှာက2019ခုဒီဇင်ဘာလ31ရက်နေ့ဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ပြီးပါရောက်ချင်းဒုက္ခသည်ဆိုတာတရားဝင်ရှိတော့မှမဟုတ်ပါဘူးဒီချင်းတွေကိုမကျေနပ်လို့မလေးရှားရောက်ချင်းဒုက္ခသည်တွေကကွာလာလမ်ပူမြို့တော်မှာရှိတဲ့ UNHCR ရုံးကိုပြီးခဲ့တဲ့လတုန်းကဆန္ဒပြခဲ့ကြပါသေးတယ်။2019ခုနှစ်မကုန်ခင်အထိပြည်ပရောက်ချင်းဒုက္ခသည်တွေအတွက်ကုလသမဂ္ဂဘက်ကစီစဉ်ပေးနိုင်တာတွေကတော့ချင်းပြည်နယ်ကိုပြန်ကျင်တဲ့သူတွေအတွက်ပြန်နိုင်မှုစီစဉ်ပေးမယ်။ဒါမှမဟုတ်တတိယနိုင်ငံတွေကဒုက္ခသည်အဖြစ်လက်ခံမယ်ဆိုရင်လည်းပို့ပေးမယ်ဆိုတာပဲဖြစ်ပါတယ်။လောလောဆယ်အိန္ဒိယနိုင်ငံရောက်ချင်းဒုက္ခသည်တွေက6000လောက်ရှိနေပြီးမလေးရှားနိုင်ငံမှာတော့4000လောက်ရှိနေပါတယ်။ချင်းဒုက္ခသည်အရေးဆောင်ရွက်နေကြတဲ့အဖွဲ့တွေကတော့ကုလသမဂ္ဂကိုတွန်းအားပေးမှုတွေအရှိန်မြင့်ပြီးတော့ဆက်လုပ်ဆောင်သွားကြမယ်လို့ဆိုပါတယ
်။ကိုကြောင်လွေပါရှင်။စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်။မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေစတဲ့အကောင့်ထဲပေါ်ကလေးကအရေးအချင်းပြေးဝသူတွေအလုံးအလောက်မရှိတဲ့အတွက်ပြောင်းလဲမှုတွေနှေးကွေးနေတဲ့အကြောင်း VOA သတင်းတော် Oliver Snow ရန်ကုန်မြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကဆက်ပြီးတော့တင်ပြမှာပါရှင်။
မြန်မာနိုင်ငံကအစိုးရဝန်ထမ်းတွေဟာအစဉ်လာအားဖြင့်အကောင့်မြင်ခံရလိမ့်မရှိပါဘူး။ဆယ်စုနှစ်ပေါင်းများစွာတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့စစ်တပ်ကလည်းသူတို့လုပ်ခဲ့သမျှတွေအတွက်တာဝန်ယူမှုတာဝန်ခံမှုမရှိတာကြောင့်ပြည်သူလူထုအကြားယုံကြည်မှုကင်းမဲ့တဲ့အစဉ်အလာကိုဖြစ်ပေါ်စေခဲ့ပါတယ်။ဒါပေမဲ့2011ခုနှစ်ကစလို့နှစ်ပေါင်း50အတွင်းပထမဆုံးအကြိမ်ဒီမိုကရေစီနီလာအရရွေးကောက်တင်မြှောက်ခံခဲ့ရတဲ့အစိုးရအဆက်ဆက်ဟာလူထုအကြားယုံကြည်မှုတည်ဆောက်နိုင်ရေးအတွက်အများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းတွေကိုပုံမှန်ထိရောက်အကျိုးရှိစေဖို့ပြောင်းလဲမှုတွေကိုအကန့်အသတ်နဲ့စတင်အကောင့်ထဲပေါ်ခဲ့ပါတယ်။အစိုးရဘက်ကမှားယွင်းတဲ့လုပ်ရည်တွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်အဖြစ်သမ္မတဦးသိန်းစင်က2012ခုနှစ်ဒီဇင်ဘာလမှာပြောကြားတဲ့မိန့်ခွန်းအတွင်းဝန်ထမ်းတွေဟာမောက်မာတယ်အကျင့်ပြတ်ချစားတယ်လုပ်ငန်းကျွမ်းကျင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်ပြောကြားခဲ့ပါတယ်။ပြန်ကြားရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနတို့ကလက်ဝဲကြီးအုပ်ထားခဲ့တဲ့ဆက်သွယ်ရေးဆိုင်ရာလုပ်ငန်းတွေကိုတကားဖွင့်ပေးတာအပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီးတွေနဲ့ဆိုင်တဲ့ဗဟုအစိုးရရဲ့လုပ်ပိုင်ခွင့်တွေကိုလည်းဦးသိန်းစိန်အစိုးရကဖြေလျှော့ပေးခဲ့ပါတယ်။ NLD အစိုးရကလည်း2016ခုနှစ်မှာအာဏာရလာပြီးတဲ့နောက်အဲ့ဒီပြုပြင်ပြောင်းလဲမှုတွေကိုဆက်လက်အကောင့်ထဲပေါ်ဖို့ကြိုးစားခဲ့ပါတယ်။ပါတီအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုတရားမျှတစွာခုခံကာကွယ်ပေးသွားမယ်လို့ရွေးကောက်ပွဲကြေညာစာရမ်းမှာဖော်ပြထားပါတယ်။ဒါ့အပြင်ပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးအစိုးရအသုံးစိတ်တက်တာအောင်ဝန်ကြီးဌာနတွေလျှော့ချတာအကျင့်ပြတ်ချစားမှုကိုတိုက်ဖြတ်တာနဲ့လွတ်တော်အတွင်းဥပဒေတွေပြင်ဆင်ရေးဆွဲတာတွေလှုပ်ဆောင်သွားမယ်လို့လည်းကတိပြုခဲ့ပါတယ်။လက်ရှိသမ္မတဦးဝင်းမြင့်ကလည်းအစိုးရအဖွဲ့အတွင်းပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်ဖို့တိုက်တွန်းပြောဆိုထားပါတယ်။ဥချိုရေးအဖွဲ့ဟာဖိနှိပ်ချုပ်ချယ်တဲ့ဆက်ရမ်းတရားတပွဲမဖြစ်သင့်တဲ့အကြောင်းလူ့အခွင့်အရေးကိုကာကွယ်ပေးရမှာဖြစ်တယ်လို့အစိုးရအနေနဲ့ပြည်သူလူထုရဲ့လွတ်လပ်မှုနဲ့အလုံခြုံရေးကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းပြည်သူဝန်ထမ်းတွေအနေနဲ့တာဝန်သိဝန်ထမ်းကောင်းပိသစွာပွင့်လင်းမြင်သာပြီးပူပေါင်းဆောင်ရွက်မှုနဲ့စံပြအဖြစ်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းသမ္မတဦးဝင်းမြင့်ကပြောကြားခဲ့ပါတယ်။အစိုးရဘက်ကနိုင်ငံရေးအရာပြုပြင်ပြောင်းလဲလိုစိတ်ရှိပေမဲ့လည်းပြောင်းလဲမှုတွေစတင်တာနှစ်ကာလမကြာသေးတဲ့အတွက်လုံနိုင်ကန်နိုင်စွမ်းနဲ့ရွေးကောက်တင်မြှောက်ခံဖို့အရေးအချင်းပြဝသူတာဝန်ခံမှုတာဝန်ယူမှုရှိတဲ့အစိုးရအရာရှိအရေးအတွက်ဟာနည်းနေသေးတယ်လို့ဆိုပါတယ်။လူစွမ်းအားအရေးအသွေးမြင့်တင်ရေးအဖွဲ့ကဒေါ်ရီမွန်စုကတော့အရေးအချင်းရှိတဲ့သူအရေးအတွက်အားနည်းနေတဲ့အပေါ်ပြည်သူလူထုကစိတ်ပြည့်နေတဲ့အကြောင်းအစိုးရအရာရှိတွေကလည်းသူတို့မလုပ်ချင်တဲ့ကိစ္စဆိုရင်အဲ့ဒီဘက်ကိုပဲလူမရှိတာကိုအကြောင်းပြပြီးရှောင်နေတာကြောင်းပြောပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲသက်ဆိုင်ရာဌာနအလိုက်တိုးတက်ကောင်းမွန်အောင်စ조사ဆောင်ရွက်နေကြတဲ့အရာရှိတွေလည်းအများအပြားရှိနေကြောင်းနဲ့ဘယ်ကဏ္ဍတွေမှာပြုပြင်ပြောင်းလဲဖို့လိုအပ်တယ်ဆိုတာကိုထောက်ပြပြောဆိုနေတဲ့အရာရှိတွေလည်းရှိတယ်ဆိုတာကိုဒေါ်ရီမွန်စုကပြောပါတယ်။အရင်အစိုးရလက်ထက်မှာစစ်မှုဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးစိုးသိန်းကိုဥပမာပေးပြီးပြောတာမှာတော့ဦးစိုးသိန်းအနေနဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေအရင်အတွင်းမြင့်တက်လာအောင်နဲ့သူတို့လုပ်ငန်းတွေအတွက်ငွေကြေးလွယ်ကူအောင်ဥပဒေတွေကိုဖြေလျှော့ပေးကြတာတွေရှိကြောင်းလဲဒေါ်ရီမွန်စုကပြောပါတယ်။ဥက္ကုကိုနိုင်ဟာအစိုးရအဖွဲ့တွေအတွင်းအကျင့်ပြတ်ချစားမှုနဲ့ဆိုင်တဲ့အကြောင်းအရာကို PhD စာရန်ပြုစုနေသူပါ။သူက NLD အစိုးရအနေနဲ့တချို့ကဏ္ဍတွေမှာတိုးတက်အောင်လှုပ်ဆောင်နိုင်ခဲ့ပြီးကျင်းဝန်းသိက္ခာနဲ့ညီညွတ်တဲ့အရာရှိတွေပေါ်ထွက်အောင်စ조사လှုပ်ဆောင်နေကြောင်းပြောပါတယ်။နိုဝင်ဘာလအတွင်းအစိုးရကအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့စည်းခဲ့ပြီးမကြာခင်မှာပဲစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်ဝင်းအနေနဲ့အာဂတိလိုက်စားမှုတွေကျွလွန်နေဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်ယာရုကနှုတ်ထွက်သွားခဲ့ပါတယ်။အဲ့ဒီဖြစ်ရဟာအာဂတိလိုက်စားမှုတိုက်ဖြတ်ရေးဘိုင်းမှာတည်တာတဲ့ပြောင်းလဲမှုဖြစ်တယ်လို့ဦးနိုင်ကိုကိုကပြောပါတယ်။ဒါပေမဲ့ပြုပြင်ပြောင်းလဲမှုတွေကိုလုပ်တဲ့အရေးအချင်းပြဝသူအရေးအတွက်နည်းနေသေးတယ်ဆိုတာကိုသူကဝန်ခံပြောဆိုပါတယ
်။I think implementation
လက်ရှိအစိုးရကဝန်ထမ်းတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေမှာပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လုပ်ရမယ့်လုပ်ငန်းတွေပဲကကြီးမားလွန်ပါတယ်။သူတို့မှာအစီအစဉ်ရှိပေမဲ့လူမရှိတဲ့အတွက်လက်တွေ့အကောင့်ထဲပေါ်တဲ့အပိုင်းမှာပြဿနာရှိနေပါတယ
်။အနေဒီအစိုးရလက်ထက်အတွင်းလှုပ်ဆောင်နေတဲ့ပြောင်းလဲမှုတွေအပေါ်လေ့လာသူတချို့ကဝေဖန်ပြောဆိုတာတွေလည်းရှိနေပါတယ်ခင်ဗျ။
ကိုစောဝင်းလိုက်ပါရှင်အခုတော့ဇင်ဘာဘွေနိုင်ငံရဲ့နောက်ဆုံးအခြေအနေကိုတင်ပြအောင်ပါပါဇင်ဘာဘွေနိုင်ငံရဲ့အနာဂတ်အတွက်ပြည်သူတွေစီးလုံးကြဖို့နဲ့ငြိမ်ငြိမ်ချမ်းချမ်းရှိကြဖို့ရွေးကောက်ပွဲမှာပြန်လည်အနိုင်ရခဲ့တဲ့လက်ရှိသမ္မတအီမာဆန်မနာဂါဂွာကတိုက်တွန်းလိုက်ပါတယ်အတိုက်ခံပါတီခေါင်းဆောင်နယ်ဆန်ချမ်မီဆာအနေနဲ့နိုင်ငံရဲ့အနာဂတ်ကိုပုံဖော်တဲ့နေရာမှာအရေးကြီးတဲ့အခန်းကနေပါဝင်နေတယ်လို့သမ္မတကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရွေးကောက်ပွဲရလက်ထွက်လာပြီးဇင်ဘာဘွေမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုတော့မဆုမျက်မွန်ကစူးစီးတင်ပြမှာပါရှင
်ဇင်ဘာဘွေနိုင်ငံမှာတင်းနှလာနေတုန်းကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအမ်မဆန်မနန်ဂါဂွာကစုစုပေါင်းမဲရလက် 50.8% ခန့်နှုန်းအတိုက်ခံကောင်းဆောင်နယ်ဆန်ချမီဆာက 44.3% ခန့်နှုန်းနဲ့သမ္မတမန္တန်ကာကွာပြန်ပြီးအနိုင်ရတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးတဲ့နောက်အတိုက်ခံဘက်ကမဲမတမမှုတွေရှိတယ်လို့ပြောကြားနေပါတယ်။ဒါပေမဲ့အနိုင်ရသမ္မတမန္တန်ကာကွာကတော့မျှတလွတ်လပ်ပြီးအများလက်ခံတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံအနာဂတ်အတွက်တည်ငြိမ်အေးချမ်းစီးလုံးမှုရှိကြဖို့တောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာခုလိုတိုက်တွန်းသွားပါတယ
်။ To all Zimbabweans, let me say that although we were divided at polls,We are now united.
ဆန္ဒမဲကြောင့်ကျွန်တော်သဘောထားကွဲကြပေမဲ့ဇင်ဘာဘွေပြည်သူအလုံးကိုပြောချင်တာကတော့ဒီမိုကရေစီနီလန်းကြားတဲ့ရွေးကောက်ပွဲအပြီးကျွန်တော်ရဲ့အိမ်မက်တွေရည်မှန်းချက်တွေထဲမှာအလုံးစည်းလုံးနေရပါတယ်ရွေးကောက်ပွဲရလအပေါ်တချို့ကစိတ်ပြတ်ကြမှာဖြစ်ပေမဲ့အနာဂတ်ကိုမျှော်မှန်းပြီးတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းရှိကြဖို့လူတိုင်းကိုကျွန်တော်တိုက်တွန်းချင်ပါတယ်ကျွန်တော်အလုံးညီကိုမောင်မားတွေဖြစ်ကြပါတယ်ကျွန်တော်မှဒီမြေတစ်ခုတည်းရှိတယ်ဆိုတာအလုံးမမေ့ကြစေချင်ပါဘူ
းသူ့ကိုမဲပေးခဲ့သူတွေကိုရောမဲမပေးခဲ့သူတွေအတွက်ပါကိုစားပြုတဲ့သမ္မတကောင်ဖြစ်အောင်စူးစမ်းသွားမယ်လို့လည်းကတိပြုပါရတယ်။1960-1980ပြည့်နှစ်ပိုင်းတွေတုန်းကဇင်ဘာဘွေလွတ်လပ်ရေးတိုက်ပွဲမှာပါဝင်ခဲ့သူအမ်ဘဆန်မန်နန်ဂါဂွာဟာအရင်အာဏာရှင်ဟောင်းရောဘတ်ဘူဂါဘီလက်ထက်တုန်းကထောက်လှမ်းရေးအကြီးအကဲယာဒူအပါအဝင်ထိပ်တန်းကက်ဘိနက်ယာဒူတော်တော်များများကိုတာဝန်ယူခဲ့သူဖြစ်ပါတယ်။နိုင်ငံရေးပရိရဲ့ကျွဲတဲ့အတွက်သူ့ကိုမိချောင်း The Crocodile လို့တင်စားကြပါတယ်။သူ့ရဲ့နှစ်ရှည်နိုင်ငံရေးညီမချက်အတိုင်းမူဂါဘီကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလကစစ်တပ်အကူအညီနဲ့ဖယ်ရှားနိုင်ခဲ့ပြီးသမ္မတဖြစ်လာခဲ့သူဖြစ်ပါတယ်။ပြိုပြက်လူဖြစ်နေတဲ့ဇင်ဘာဘွေစီးပွားရေးကိုပြန်လည်ကောင်းမွန်အောင်လုပ်မယ်ဆိုတဲ့ရွေးကောက်ပွဲကတိနဲ့အခုသမ္မတရွေးကောက်ပွဲမှာသူအနိုင်ရလာခဲ့တာပါ။ Emmerson Mnangagwa ကအနိုင်ရတယ်လို့ဆိုတာဟာဇင်ဘာဘွေဒီမိုကရေစီအတွက်ခြေကွဲဝမ်းနည်းစရာဖြစ်တယ်လို့အတိုက်ခံခေါင်းဆောင်နယ်ဆန်ချမ်မီဆာကပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမှာမဲမတမမှုတွေရှိခဲ့တဲ့အတွက်သူ့ရဲ့ MDC Alliance ညွန်ပေါင်းပါတီအနေနဲ့ဥပဒေကြောင်းကရောဖွဲ့စည်းပုံအရပါတရားဝင်ရလဒ်တွေကိုစိန်ခေါ်သွားမယ်လို့တောက်ကြနေကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ We will pursue all means necessary, legal and constitutional, to make sure that we protect the people's vote.
ပြည်သူတွေပေးထားတဲ့ဆန္ဒမဲတွေကိုကာကွယ်ဖို့ဥပဒေကြောင်းအရရောဖွဲ့စည်းပုံရပါလိုအပ်တဲ့ဤအလုံးကိုကျွန်တော်တို့သုံးသပ်မှာဖြစ်ပါတယ်။ပြည်သူတွေကသူတို့ဆန္ဒကိုထုတ်ဖော်ခဲ့ကြပြီမဲ့လည်းအလိန်ခံခဲ့ကြရပါတယ်။ဒါကိုကျွန်တော်တို့ကလက်မခံနိုင်ပါဘူး။မစ္စတာမန်နာကာကွာခင်ဗျာပြည်သူတွေရဲ့ဆန္ဒကိုလေးစားပါ။အာဏာကိုအရမမယူပါနဲ့
။တမရမန်နန်ကာကွာကတော့ဇင်ဘာဘွေရဲ့အနာဂတ်အတွက်အတိုက်ခံကောင်းဆောင်ရဲ့အခန်းကဏ္ဍကတိတ်ကိုအရေးကြီးတယ်လို့အခုလိုဆိုပါတယ်
။ To Nelson Chamisa I want to say You have a crucial role to play in Zimbabwe's present and in its future.
Nelson Chamisa ကိုကျွန်တော်ပြောချင်တာကတော့လက်ရှိဇင်ဘာဘွေနဲ့အနာဂတ်ဇင်ဘာဘွေကိုပုံဖော်တဲ့နေရာမှာခင်ဗျားဟာစိတ်ကိုအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာပါပဲ။ကျွန်တော်နိုင်ငံကြီးငြိမ်းချမ်းစီးလုံးရေးအတွက်ကျွန်တော်နှစ်ယောက်လုံးအတူတိုက်တွန်းလှုပ်ဆောင်ကြပါစို့
။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအတိုက်အခံ MDC Alliance ညွန်ပေါင်းပါတီအပေါ်နှောက်ယှက်ဖိနှိပ်မှုတွေရှိခဲ့တယ်လို့အတိုက်အခံခေါင်းဆောင်ချမေစာကပြောပါရယ်။တောက်ကြတဲ့ကသူ့ရဲ့သတင်းစာရှင်းလင်းပွဲကိုတက်ဖို့စောင့်နေကြတဲ့သတင်းတောက်တွေကိုရဲတွေကအတင်းနှင်ထုတ်ခဲ့ပြီးနောက်မှသတင်းစာရှင်းလင်းပွဲလှုပ်ခွင့်ရခဲ့တာပါ။ရွေးကောက်ပွဲရလဒ်တွေမကျေညာခင်ပုတ်ထူးနေတုန်းကမြို့တော် Harare မှာဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်မှုကြောင့်6ယောက်သေဆုံးခဲ့ပါရယ်။ဒီကိစ္စနဲ့ပတ်သက်လို့ပြည်ရင်းပြည်ပကလူတွေပါဝင်တဲ့တရားလွတ်လပ်တဲ့ကော်မရှင်ဖွဲ့စုံစမ်းပါမယ်လို့သမ္မတမန်နင်ဂါကွာကတော့ကတိပြုထားပါတယ်ရှင်
။မဆုမြမမမကြခင်တင်ဆက်မဲ့အမျိုးသမီးကဏ္ဍမှာတော့အားကြပွဲအသက်အငယ်ဆုံးမလေးရှားအမျိုးသမီးစွမ်းအင်ဝင်ကြီးအကြောင်းကြားရမှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေရေဒီယိုအစီအစဉ်ပြီးရုပ်သံအစီအစဉ်တွေကိုနေ့စဉ်ထုတ်လွှင့်နေပါတယ်။ အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်မှာပါ။နျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်စစ်အေးခေတုံးကရှိခဲ့တဲ့ပူးပေါင်းဆောင်ရွက်မှုမျိုးအမေရိကန်နဲ့ရုရှားနိုင်ငံတို့လှုပ်ဆောင်ဖို့အရေးတကြီးလိုအပ်နေပြီလို့နိုင်ငံတကာမဟာဗျူဟာလေးလာရေးအဖွဲ့ရဲ့အစီရင်ခံစာထုတ်ပြန်ချက်မှတိုက်တွန်းခဲ့ပါတယ်။ဒီအစီရင်ခံစာကိုဘယ်လိုပြုစုခဲ့တယ်လဲ။နှစ်နိုင်ငံပူးပေါင်းဆောင်ရွက်ခဲ့တဲ့သမိုင်းကြောင်းတွေဘယ်လိုရှိခဲ့တယ်လဲ။စာရာတွေကို VOA သတင်းတောက် Henry Richwell ပေးပို့ထားတာကိုကိုငိမ့်ချန်းကတင်ပြမှာပါရှင်
။1989ခုနှစ်ဩဂုတ်လတောင်အာဖရိကနိုင်ငံကလာဟာရီတဲကန္နာရမှာနျူကလ িয়ার လက်နက်စမ်းသပ်ဖို့ပြင်ဆင်နေတာကိုဆိုဗီယက်ထောက်လှမ်းရေးဂျိုဒူးကတွေ့ရှိခဲ့ပါတယ
်။ Soviet Union did not have
ဆိုဗီယက်ယူနီယံဟာအဲ့ဒီချိန်ကလူမျိုးရေးခွဲခြားတဲ့အစိုးရနဲ့တန်တမာဆက်ဆံရေးမရှိပါဘူး။ဒါပေမဲ့လည်းသူ့ထောက်လှမ်းရေးအစီရင်ခံစာအရနျူကလ িয়ার လက်နက်စမ်းသပ်ဖို့ပြင်ဆင်နေတာတွေတွေ့ခဲ့ပါတယ်။အမေရိကန်နဲ့အဲ့ဒီထောက်လှမ်းရေးသတင်းချက်လက်ကိုစွန့်စားပြီးမျှဝေလိုက်ပါတယ်။အမေရိကန်ကတော့တောင်အာဖရိကအစိုးရနဲ့ဆက်ဆံရေးရှိပြီးအရက်ဖက်သုံးနျူကလ িয়ার စီစဉ်မှာကူညီခဲ့ပေမဲ့နျူကလ িয়ার လက်နက်စမ်းသပ်ဖို့တော့ခွင့်မပြုနိုင်ခဲ့ပါဘူး
။ Nick Redman ကနိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကပါတောင်အာဖရိကအစိုးရကနျူကလ িয়ার စမ်းသပ်မှုကိုငြင်းဆန်ခဲ့ပေမဲ့အမေရိကန်ထောက်လှမ်းရေးကအဲ့ဒီနေရာရှိတယ်ဆိုတာကိုအတည်ပြုနိုင်ခဲ့ပါတယ်။နောက်ပြီးဒီအစီအစဉ်ကိုဆွန့်လွတ်ဖို့တောင်အာဖရိကအစိုးရကိုဖိအားပေးနိုင်ခဲ့ပါတယ်။1993ခုနှစ်ကဗီဒီယိုမှာတော့ကလာဟာရီစမ်းသပ်နေရာကိုတောင်အာဖရိကစစ်တပ်ကဖျက်သိမ်းနေတာကို IAEA အဖွဲ့ကကြီးကြပ်နေတာရိုက်ကူးထားတာပါနျူကလ িয়ার လက်နက်ပြန့်ပွားမှုကိုတားဆီးဖို့အတွက်အမေရိကန်သမ္မတဂျင်မီကာတာနဲ့ဆိုဗီယက်အထွေထွေအတွင်းရေးမှူးလီယိုနစ်ဘရက်စနျတ်တို့ပူးပေါင်းဆောင်ရွက်ခဲ့ကြတာလည်းဥပမာတစ်ခုဖြစ်ပါတယ်
Personal relations are absolutely key to building not only the non-proliferation treaty
လူပုဂ္ဂိုလ်ချင်းရင်းနှီးမှုကလည်းမပြန့်ပွားရေးစာချုပ်ချုပ်ဆိုရမှာအဓိကကြားတဲ့အချက်တစ်ခုဖြစ်ပြီးတော့တခြားအချက်တွေကလည်းအဲ့ဒီပေါ်မူတည်ပြီးဖြစ်ခဲ့တာပါနှစ်ဖက်အစိုးရလက်နက်ထိန်းချုပ်ရေးကျွမ်းကျင်သူတွေသိပ္ပံပညာရှင်တွေပါဝင်ခဲ့ကြပြီးပုံမှန်တွေးဆကြတာတွေဟာလည်းဒီစာချုပ်ချုပ်ဆိုရေးအတွက်အရေးကြီးတဲ့အချက်တွေဖြစ်ပါတယ
်1960ခုနှစ်ကဂျနီဖာမှာတွေးဆခဲ့ကြတာကိုဆက်လက်လှုပ်ဆောင်ခဲ့ကြတာဖြစ်ပြီးအဲ့ဒီအချိန်ကဒုသမ္မတလင်ဒန်ဂျွန်ဆန်ကအမေရိကန်ရဲ့တန်တိဋ္ဌာန်ချထားမှုကိုအခုလိုပြောခဲ့ပါတယ
် I should emphasize that we're going to do everything and I repeat everything
ကျွန်တော်အဓိကပြောချင်တာကကျွန်တော်တို့အားလုံးကိုလုပ်မှာပါဂုဏ်သိက္ခာရှိရှိသဘောတူညီမှုရနိုင်အောင်လုပ်နိုင်သမျှအကုန်လုံးလုပ်မှာပ
ါဒီဆွေးနွေးမှုတွေကနေ1990နျူကလ িয়ার မပြန့်ပွားရေးသဘောတူစာချုပ်ဖြစ်လာခဲ့ပါတယ်ဒါပေမဲ့လည်းနှစ်90အကြာမှာတော့ဝါရှင်တန်နဲ့မော်စကိုဆက်ဆံရေးဟာ1962ခုနှစ်ကျူဘာဒုံးပြန်အရေးကြီးကတည်းကအဆိုးဆုံးအခြေအနေကိုရောက်နေတယ်လို့ Redman ကပြောပါတယ
် So there's a need for an investment
ဒါကြောင့်မလို့ပူးပေါင်းဆောင်ရွက်မှုအလေးထားတွေကိုပြန်လုပ်ဖို့တိုက်တွန်းနေပါတယ်ဘာလို့လဲဆိုတော့ချိန်ချောက်မှုအန္တရာယ်ကမပြောက်သွားပါဘူးနျူကလ িয়ার လက်နက်တွေကိုကျွန်တော်တို့လိုချင်သလောက်လုံခြုံအောင်မလုပ်ပေးနိုင်သေးပါဘူးနောက်ပြီးနျူကလ িয়ার ပစ္စည်းတွေကပိုများလာပါတယ
် American ကနျူကလ িয়ার လက်နက်တွေကိုခင့်မိအောင်လုပ်နေတယ်လို့ရုရှားကလည်းမဟာဗျူဟာမြောက်နျူကလ িয়ার လက်နက်ကိုတိုးတက်အောင်လုပ်နေတဲ့အတွက်လက်နက်ပြိုင်ဆိုင်မှုတွေဖြစ်နေပြီလားလို့စိုးရိမ်မှုတွေလည်းရှိလာပါတယ်2019နျူကလ িয়ার လက်နက်တားဆီးရေးစာချုပ်ကိုလက်နက်ပိုင်ဆိုင်တဲ့ဘယ်နိုင်ငံမှလက်မှတ်မထိုးသလိုနျူကလ িয়ার လက်နက်ပိုင်တဲ့နိုင်ငံနဲ့မပိုင်တဲ့နိုင်ငံတွေအကြားကွဲပြားမှုတွေလည်းပိုများလာနေပါတယ်
Unless the United States
American Russia တို့မပူးပေါင်းဘူးဆိုရင်သူတို့စခဲ့တဲ့နျူကလ িয়ার မပြန့်ပွားရေးအတိုင်းအဝိုင်းကြီးကိုမြန်မြန်ဆုံးရှုံးရပါလိမ့်မယ်
ကမ္ဘာကြီးဟာနျူကလ িয়ার ချင်းချောက်မှုကိုရင်ဆိုင်ရနေသေးတာနဲ့အမျှအမေရိကန်နဲ့ရုရှားမူဝါဒချမှတ်သူတွေကိုစစ်အေးခေတ်ကသင်ခန်းစာတွေယူကြဖို့အစီရင်ခံစာကတိုက်တွန်းထားပါတယ်ခင်ဗျာ
ကိုငိမ့်ချက်ပါရှင်မကြာခင်မှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်တွေကိုကြားဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ခဏတွေကိုတင်ဆက်တဲ့အခါမှာတော့
I hope that it is him that becomes the energy minister, but I want to tell you we have an ambitious plan.
ဒါကတော့ Malaysia အစိုးရတည်းရဲ့အသက်အငယ်ဆုံး Malaysia အမျိုးသမီးစွမ်းအင်ဝင်ကြီး Yeo Bi-yin အကြောင်းပြောပြထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါရှင်။အာဆီယံစည်းဝေးပွဲမှာရှုပ်ထွေးလာတဲ့ရိုဟင်ဂျာကိစ္စမြန်မာနဲ့အချိန်တော်ကြာဆွေးနွေးခဲ့ကြောင်းဒီနေရှင်သတင်းစာမှာဝါဆမွန်အော်ဂျရင့်ရေးသားထားတဲ့ဆောင်းပါးကိုဒီမနေ့အတွက်ကောက်နှုတ်တင်ပြခြင်းပါတယ်။ကြာတာပတိနေ့ကထုတ်ပြန်တဲ့အလွန်ရှည်လျားလာတဲ့အာဆီယံနိုင်ငံကြ合いဝင်ကြီးတွေရဲ့အစည်းအဝေးရလက်ပူးတွဲကြေညာချက်မှာမြန်မာနိုင်ငံကရခိုင်ပြည်နယ်ပဋိပက္ခအခြေအနေနဲ့ပတ်သက်လို့ဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံကြ合いဝင်ကြီး Alan Peter ကာယာတန်နိုအဆိုအရတကယ်တမ်းတောက်ချာနေ့အထိအာဆီယံဆွေးနွေးပွဲအကြောင်းအရာထဲမှာရခိုင်ရေးကိစ္စမပါဝင်ခဲ့ဘူးလို့ဆိုပါတယ်။အပြန်လှန်ကျင့်ဝတ်အရာရောအာဆီယံအဖွဲ့ဝင်ချင်းချင်းဆက်ဆံရေးအရာပါဝင်ကြီးဦးကျော်တင်ဆွေအနေနဲ့လက်ရှိအချိန်ထိမြန်မာအစိုးရအနေနဲ့ဘာတွေဆောင်ရွက်နေတယ်လဲဆိုတာအမြဲပဲပြောပြကြောင်းဖိလစ်ပိုင်နိုင်ငံကြ合いဝင်ကြီးကာယာတန်နိုကတောက်ကြနီကကျင်းပတဲ့အာဆီယံမိတ်ဖက်တွေနဲ့အစည်းအဝေးမတိုင်ခင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်ဒီအတောအတွင်းမှာပဲမလေးရှားနိုင်ငံသားဝင်ကြီးဆိုင်ဖူတင်အဗ်ဒူလာကလည်းအာဆီယံစည်းဝေးပွဲတွေကနေတဆင့်အခြေအနေတိုးတက်မှုတွေထွက်ပေါ်လာဖို့ရှိတယ်လို့ပြောဆိုခဲ့ပါရယ်မြန်မာအစိုးရအနေနဲ့ကိုဖီအာနန်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအကောင့်ထဲပေါ်နိုင်ရေးကြိုးပမ်းနေတာတွေကိုတွေ့မြင်ရတဲ့အတွက်အားရမိတယ်လို့လည်းသူကပြောပါရယ်ကြာတာပတိနေ့ကနောက်ဆုံးသဘောတူရလက်ဖြစ်တဲ့အာဆီယံကြီးညာချက်မထုတ်ပြန်ခင်ပြုလုပ်တဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့တကပိတ်စည်းဝေးပွဲမှာရခိုင်ပြည်နယ်ပဋိပက္ခကိစ္စကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့ကြီးညာချက်မှာတော့အတင်းကျပ်ရွှေပြောင်းခံရသူတွေဆန္ဒအလျောက်မြန်မာနိုင်ငံပြန်ရေးမြ мян ဆန်ဆန်ထိထိရောက်ရောက်စတင်ဆောင်ရွက်ဖို့အရေးကြီးကြောင်းနဲ့အဲ့ဒီလိုနေရပြန်ရမှာအချိန်အလွန်နောက်ကျမှုမရှိဘဲလုံခြုံစိတ်ချပြီးဂုဏ်သိက္ခာရှိရှိပြန်နိုင်ရေးနည်းလမ်းဖြစ်ဖို့အာဆီယံအနေနဲ့အလေးနက်ထားကြောင်းဖော်ပြထားပါတယ်။ The Nation သတင်းဌာနကရရှိတဲ့ကြေညာချက်အကြမ်းမှာကိုဖီအာနန်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုဆက်လက်အကောင့်ထည့်ဖော်ဖို့မြန်မာကိုတိုက်တွန်းကြောင်းဖော်ပြထားပေမဲ့နောက်ဆုံးထွက်လာတဲ့အပြည့်အစုံညာချက်မှာတော့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအကောင့်ထည့်ဖော်ရေးတိုးတက်မှုတွေရှိအောင်မြန်မာအစိုးရဘက်ကဆောင်ရွက်ချက်တွေကိုကြိုးဆိုကြောင်းနဲ့ဆက်လက်အကောင့်ထည့်ဖော်ဖို့အားပေးကြောင်းဆိုပြီးပြောင်းလဲဖော်ပြထားပါတယ်ရှင
်။ဆိုရရှင်များရှင်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ယိုယွင်းနေကြောင်းမင်္ဂလာသမရဦးဝင်းမြင့်ကမကြားသေးခင်ကပဲသတိပေးလိုက်ပါရယ်တရုတ်ဆောင်အောင်ရွှေထွေးတည်ဆုံခဲ့မှုမှာဆွဆွဲခင်ရသူတွေကိုချီးအပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးရော်ဝေဖန်တဲ့တွေထွက်ခဲ့ပြီးတဲ့နောက်သမရကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကို VOS လေးနေညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်သောရရှင်တွေအနေနဲ့မြမတရားရေးစနစ်နဲ့ပတ်သက်လို့ကိုတွေ့အထွေကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရစေ။ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့တိုင်းရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညမှာတင်ဆက်မဲ့တိုင်းရိုက်လိမ့်လိုက်အစီအစဉ်မှာ email, phone, ဒါမှမဟုတ် Facebook စာမျက်နှာကနေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် ATM အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက PIECE PISCA bind by OF of CAKE KAKA KEMU SURO ZGWAI KUNYE DAYAI DIWE GA KEMU DACHA DAMAM HO KEMU DRONG PIPARE DIDONGYE IDIAM DIWE GA LE SHINE LU SUYA MA BA KEMU SURO MUINI RUI MINGLA ZANG RUI SADAPIN AKANA RUI MA MA BAYAN PITE TEGO CHOMINE YADA SHIRE MOMYO PITA MULE LU RUI CHAITA TIE CHAZIA NETE DA SURO KUKU KAINU LOGYAME DAWINGU KEMU LU DABOTAYI Lobiame Ludwe, a pamachive, Loleline, Lobi Nina Mugu, Yinion Pura Pipari, Denido, Lulujinine, Lobida, Lobiama, Pamachida, Tegu, Luerago, Solubari. Didone Badelu, George Gubide Umagaro.
The report for my bosses today was a piece of cake. I finished it in a few minutes.
Genosiago, Genodine, seeing Kaza Dingara, Luema, Luebobia. Mini Ninga Dumare, Geno Bidware, Lutibi Yabari, Umago, not count Nasin Chiayang.
The report for my bosses today was a piece of cake. I finished it in a few minutes.
Kuku Kainu Logame Dawingo, Kemulu the Botain, Lobiame Ludwe, Pamachive, Luleline, Lubi Naina Mugu, Idiom Atonia, Belu Biomle,
Piece of Cake,
Lubiolu Yabari. Eragaro, Dini Minetwe, Timpia Gere, Idiom Atome Pipari.
Akuro, Amyodami Ganago, Select in Samaba. Malaysia Ma Mila Timba Gere, a Twitter Yuka Wema, Winjijo, Ha, Mahatiha, Mohammed, and Nayagebi, Jolaga Tu Soya Puegu, Puesiama, Amyodami Winji Rigu, Ka Keraba, Winji Tanari, Ne, Neme Eshizo, Winji Tanalo Soyamet, Swain, Tipane, Nipinya, the Bawa, Bangwinji, Yadi Udu, Bianle Mu, Tanaga, Winji Ti, Kanjin, Kayare, Yobi Yinha, at that Tosa Nanita Shibi, Winji Puema, at that Angezo, Amyodami Winji Le Pipare,
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
Lo and behold, today I hope that it is him that becomes the energy minister, but I want to tell you we have an ambitious plan. And I'm now
ဒီကနေ့ကျမစွန့်ဝင်ကြီးဖြစ်လာပါပြီကျမဒီနေ့ပြောချင်တာကကျမတို့မှာရီမန်းကျဲကြီးမာတဲ့အစီအစဉ်ရှိပါတယ်ကျမဒီနေ့အခုပြိတ္တာစီကအကြံဉာဏ်တွေတောင်းခံခြင်းပါတယ်ကျမတို့အစိုးရအနေနဲ့မလေးရှားလူလူကိုပေးထားတဲ့ခရီးကိုဖြည့်ဆည်းပေးလိုပါတယ်ပြန်ပြည့်မြဲစွန့်အင်ကနေရက်စစ်တအား ဝင်ကြီးရာဒူလက်ခံပြီးလူလူနယ်အတွက်ဆိုမေးမြန်းတဲ့အခမ်းအနားမှာအခုလိုပြောကြားသွားခဲ့တာပါယူဘီယင်းကဘယ်သူလဲသူဟာအခရီးတိုက်စားမှုအရှုပ်တော်ပုံကြောင့်နာမည်ပြတ်တဲ့အစိုးရဟောင်းနာဂျစ်ဘရာဇက်ကိုမေလ၍ကောက်ပွဲတုန်းကအနိုင်ရခဲ့တဲ့မလေးရှားဝင်ကြီးချုပ်ဟောင်းမဟာသီမိုဟာမက်ကဖွဲ့လိုက်တဲ့ဝင်ကြီးအဖွဲ့မှာအသက် 35နှစ်အရွယ်နဲ့အငယ်ဆုံးအမျိုးသမီးဝင်ကြီးတဦးပဲဖြစ်ပါတယ်သူအစိုးရအဖွဲ့မှာမဟာသီကဝင်ကြီးချုပ်ဖြစ်ပြီးဒုတိယဝင်ကြီးချုပ်ကတော့တချိန်ကအတိုက်ခံပါတီဖြစ်တဲ့ညီညွတ်တဲ့မလေးတိုင်းရင်းပါတီဖွဲ့ပြီးမေလ9ရက်နေ့ရွေးကောက်ပွဲမှာအနိုင်ရရှိလိုက်တာဖြစ်ပါတယ်သူရဲ့ဝင်ကြီးအဖွဲ့မှာဝင်ကြီး25ဦးနဲ့အမျိုးသမီး၄ဦးတို့ပါဝင်ပြီးစုစုပေါင်းဝင်ကြီးအဖွဲ့ Mahadibambwe Yashigebi, a thinness goni yuma, Selango Pine Ludoma, Tamansara Utama Miss Handa Negani, Pine Ludoma Pi, 2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2023年2 Sana Ika Taupan B C Sidri Ma Sidna Windan Lokan Bigedru Sarawak Pine Male Chigan Yandia Saun Ripide Lan Yasine Tautongi Yashi Simangi Male Bawin Sangwe Kedupibari Tunini Nangai Lokare Palu Wina Yara Le Sri Mine Badelu Tu Yita Gere Malaysia Piane Pumpoye Sa Otokde Pumwe Kanama Kulu Duga Pyogebari.
Then I realized that it was never about comfort or certainty. Was I?
Chima Nanyangi Lokare, Winbu, Sompia Daga, Saint Jajani, Nitaibum Hobau. Chima Tasawanamia, Pinya Tombi, Malaysia Nangandwe, Swansong, Pijinu, Pibarilu, Winji, Yubi Yinga, Pyodwa Girawa. Tuha Swai, Winji Pi Ka, Chin Kayabi, Malaysia Ma, Swain Pietana, Pi Shana Yedwe, Tiaude, Siman Gainbi, Sangan Nambu. Lurune Twisum Bwedwi Jimpa Givari. Swain Tanae Winjit Unini Tuye Myomanjeka Bavale.
As the energy minister, the only what we want is affordable, reliable, sustainable.
Swain Winjit Unini Chimaru Lujinaga Chimaru Nangama Sinung Tetabi Amye Atayame Yishikame Swain Lunjumubabe. Tabime Malaysia Nangama Lungirin Ninisega Twiki Yaragaro. ကုန်ကျစရိတ်တက်တာတဲ့ကြောင်မီသွေးသုံးစွန့်အင်အတုံးပြမှုပါပဲ။ထောင်996ခုနှစ်မှာ8.5တုံညာကိုင်းနှုံးကနေ2019ခုနှစ်မှာလီးဆယ်နှစ်တက်တမ9ရာခိုင်နှုံးထိတိုးလာခဲ့ပါတယ်။ဒီတိုးနေတဲ့နှုံးကိုကျမတို့မရနိုင်ဘူးဆိုရင်နောက်ပိုလို့များလာစရာပဲရှိပါတယ်။ကြောင်မီသွေးသုံးစွန့်အင်ဟာဈေးသက်သာလို့အဆင်ပြေတယ်လို့လူတွေကပြောကြပြီးမဲ့လို့လေကျမဒီနေရာမှာထောက်ပြလို့တာကကျမတို့မလေးရှားနိုင်ငံမှာ ကြောင်မီသွေးမထွက်ပါဘူးကဘာကြီးမှာကြောင်မီသွေးရှားပါးသွားတယ်ဆိုရင်ကျမတို့နိုင်ငံဘယ်လိုလုပ်မလဲလို့မေးချင်ပါတယ်ကျမတို့နိုင်ငံဒုက္ခလှလကြီးတွေ့မှာဖြစ်ပါတယ်ဒါကြောင့်ရေရှည်ခမ်းမဲ့စွန့်အင်ဖူလုံရေးတွေကျမတို့ကြောင်မီသွေးတုံးနာကိုလျှော့ပြီးရေလေနေအဆရှိတဲ့ပြန်ဖြည့်စွန့်အင်တွေကိုအသုံးပြုနိုင်ဖို့ကြိုးစားရမှာဖြစ်ပါတယ်လို့ဝင်းကြီးယိုဘေးရင်ကပြောသွားတာပါဒါကြောင့် renewable energy
That is the reason why renewable energy is something the government wants to move forward
to. Yeshima, Pimbama, Babepini, Malaysia Gu, Tigai Nama, Hobau, D. Chechon, Pian Pimia Swangu, Chmaru Nanganga.
For certain reasons that the previous government has approved a lot of IPP.
Chabi Yamale, Comedy Rene, Taye Setwebi, Chabi Gera Pipari. Long Pide, D Comedy Rejong, Conjazi, Dure Kama. Don't swear it, Pidu Riga, D Conjazi go, Nyakan Jayara Pipari. Dajong Chimaru, Suya de Letema, Bokuliga, Swain, Contract Rigu, Pian Sizinivari. A long Pide, Comedy Re, a to the pin. A Suya, Conjazi, Miani, Comedy Legu Tangani, Contract Pian Yog Dingla Yare, Lu. Winji Yubi Yinga Pyodwa Givari. Da bin tu suya lete ma swain contract wigu tobiya ma along dinda pwimbi a queen yi nyamya dada yajama pide lule duga pyogivari.
Also do not worry if you do not see me personally. Because in the old time, knowing who is important to get a government project, knowing who is important to get a quota in the
future. Yin Suya Kika Suya Siman Gingma Tinda Yabuga Bedugo Tima ဘယ်သူကကိုတာရတဲ့နေရာမှာပြောနိုင်ဆိုနိုင်အားရှိတာစီးပွားရေးလုပ်ငန်းတွေဘယ်သူကိုသိဖို့အရေးကြီးတယ်ဆိုတာတွေရှိခဲ့ပါတယ်။ဒါပေမဲ့ကျမပြောချင်တာကတော့ကျမတို့ဝင်ကြီးဌာနမှာတော့ရှင်တို့အနေနဲ့ကျမနဲ့သိစရာမလိုပါဘူး။လုပ်ငန်းကိုဘယ်လိုလုပ်ရမလဲဆိုတာကိုပဲသိဖို့အရေးကြီးပါတယ်။ဒါကြောင့်ကျမမိတ်ဆွေတွေကကျမစွန့်ရီဝင်ကြီးဖြစ်လာတဲ့အခါမှာကျမနဲ့ဆက်သွယ်ခဲ့ကြပါတယ်။ကျမကတော့ကျမရှိမလားနဲ့ဆွေးနွေးပွဲကိုပဲတက်ရောက်ကြပါလို့တည်ပေးခဲ့ပါတယ်။ကျမနဲ့တီလို့ကဘာအခွင့်အရေးမှရမှာမဟုတ်ပါဘူး။တကယ်တော့ကျမကိုယ်တိုင်လည်းတင်တာရွေးတဲ့ဘုတ်အဖွဲ့မှာမပါပါဘူးလို့ပြောပြစီ။ဒါကြောင့်လုပ်ငန်းသဘောကိုကျွမ်းကျင်အောင်လုပ်ကြပါ။ကျမတို့အစိုးရအနေနဲ့စီးပွားရေးလုပ်ဖို့မဟုတ်ပါဘူး။စီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့ပတ်ဝန်းကျင်အခြေအနေကိုဖန်တီးပေးဖို့ပါပဲ။ဒါဟာဝင်ကြီးဌာနတစ်ခုဖြစ်တဲ့ကျမရဲ့အခန်းကဏ္ဍပါပဲလို့အသက်35နှစ်အရွယ်သာရှိသေးတဲ့ဝင်ကြီးယူပီရင်ရဲ့ပြောကြားချက်ဟာခဏိမြန်မာနိုင်ငံရဲ့ဝင်ကြီးဌာနတွေမှာအတူယူစရာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြတ်သူများကဏ္ဍကိုညီကုံချုပ်အပ်ပါလိမ့်ရှင်
အမျိုးသမီးကဏ္ဍကိုတော်လှန်ရေးတင်ဆက်သွားတာပါ။အခုတော့သိပ္ပံတဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကဆက်လက်တင်ဆက်မှာပါရှင
်။မြန်မာနိုင်ငံမှာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေကကြောင်မီးသွေးလောင်စာသုံးဓာတ်ထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာနိုင်ငံဟာကမ္ဘာမှတမကအရှိတောင်အာရှမှာပါတအူးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအနည်းဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီးသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီးသွေးကကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာ။ကြောင်မီးသွေးအမျိုးအစားညံ့ပါတယ်ဆရာ။တကယ်လို့ကြောင်မီးသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီးသွေးကိုပြိပအနေဝယ်ရမှာပါဆရာ။ဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့မျက်စစ်ထုတ်ရတာကြိုက်ပါမလားဆရာ။အချိန်နည်းနည်းရှင်းပြပေးပါဆရာ
။ဒီလိုရှိတယ်ဗျ။ကြောင်မီးသွေးကတော့အထိုင်သေးဆိုတာကိုတိမ်ဖို့ဆောင်တာဆိုတာရှိတယ်ဗျ။အထိုင်သေးဆိုတာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီအော်စတြေးလျတို့မှာအထိုင်သေးပေါ့ဗျာ။ဒီဟာအထိုင်သေးနဲ့ကျွန်တော်တို့ကဒေဘူဆောင်ကနေတွေ့လို့ရှိရင်ဒီမြန်မာနိုင်ငံရဲ့တင်ပင်ပါရီကားယူတန်းကသူကအလုံးဝေးกว่าတဲ့နေရာမဟုတ်ဘူးညဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတင်ပင်ပါရီတိုင်းကားယူတန်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးညဆိုတော့သူရဲ့သဘောကတော့ဒေဘူဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ဗျာပေါင်းတဲ့အချိန်မှာအဲ့ဒီဈေးနဲ့တွက်ရင်းကိုပဲလုံရင်းကိုပဲဓာတ်ထုတ်လို့ကတူယူနစ်ကို 7.7 စင်ပေါ့ဗျာအမေရိကန်ဒေါ်လာနဲ့တွက်ရင်စင်ပေါ့ဖဲမွန်ချမ်ပီယံချင်းနဲ့ကျွန်တော်ကရုပ်နိုင်သေးတယ်ကြာဒီမြန်မာနိုင်ငံထဲမှာဂျီအားလျက်စနဲ့လုပ်တယ်ဆိုရှင်ထုတ်လုပ်မှုဈေးက5 to 6ကျွန်တော်9ဈေးနဲ့6ဈေးကြားမှာထွက်တယ်ကြာအဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားဝယ်သွင်းလဲပဲ7ဈေးသာသာနဲ့ကျွန်တော်ကမြန်မာကတိုက်တလို့ဒီမိပညာအမြင့်တော်ဗျာအခုနောက်ဆုံးပိတ်ဂျပန်ကတက်ရှင်နဲ့စက်ကရိယာကစားပလာတွေအကုန်လုံးပါတဲ့မိပညာအမြင့်နဲ့ကိုတက်လို့ရတဲ့ဓာတ်အားကိုကျွန်တော်ထုတ်လို့ရတယ်ကြာ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီးသွေးကိုသုံးပြီးတော့ဒါလျှက်စစ်ဓာတ်ထုတ်တာဟာကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါအ
ဲ့ဒါဘယ်လိုရှိလဲဗျကျွန်တော်တို့ကြောက်တင်ပါသလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးကိုမကြောက်တော့ကြောင်မီးသွေးနဲ့ဒီစူးတယ်ပြီးလို့ရှိရင်သူ့နိုင်ငံထဲမှာ37ရာခိုင်နှုန်းတော်လျှက်စစ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်နောက်တော့ကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းနေအိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းနေထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းနေဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးနဲ့မောင်းနေနောက်ဆုံးပိတ်ရေအားရစစ်တွေအားပေါ်ကျော်ရပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့ဒီနှစ်လောက်ကပဲမက်ဂါဝတ်1800ကျော်ကြောင်မီးသွေးစက်အုပ်ကြီးတည်တယ်အဲ့လိုပဲသဘောဝတ်ထမ်းငွေတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတော့ဒီမလေးရှားကကြောင်မီးသွေးကို300လောက်နဲ့ပြပစ်တာအပြင်ထုတ်ရောင်းမောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြပစ်တာအထုတ်တဲ့နေရာမှာဘယ်လောက်မက်ဂါဝတ်တွေအများကြီးကိုကြောင်မီးသွေးနဲ့ထုတ်တယ်ဆိုလို့ရှိရင်ကြောင်မီးသွေးကကြောက်တင်တယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေဒါကျွန်တော်ကြောက်တင်တာကမကြောက်တင်ဘူးလားဆိုတော့ဆရာမကကျွန်တော်စိတ်ကနန်းနေတဲ့အသေးစိတ်ကျွန်တော်ဒါတို့ရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွမျိုးပြီးဖွမျိုးတွေဒီနာအိန္ဒိယချင်းရောပါရောတနေ့ဒီကဘာလုံးကအကုန်လုံးသုံးနေတာအပြည့်လို့တုံးတာလေဆိုတာလေးပဲကျွန်တော်ကသုံးတဲ့အရုံးပဲကလေးပါလေ
ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အ အန်ဒီရနည်းနည်းရော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့နဲ့လျှက်စစ်တားထုတ်တဲ့ကံမှာအဆင့်မြင့်နည်းပညာဘယ်လိုနည်းပညာကိုသုံးရမလဲပြောပြပေးပါဆရာ
ရဲ့အဲ့ဒါကြတော့ကျွန်တော်ကတော့နည်းပညာသွားတော့ဒီကကြောင်မီးသွေးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားသက်ကောင်းကြီးကျွန်တော်ကြောင်မီးသွေးနဲ့သွားတယ်နောက်ပြီးတော့ပင်လယ်ကျွန်းမောကြီးကြောင်မီးသွေးမီးရှို့ပြီးတော့သွားတယ်ဆိုတော့ဖြစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်ပေါင်းရောက်များစွာလူတွေဒုက္ခဖြစ်နေဟာတွေရေရေခံစားရတဲ့ဟာတွေချော့ချတော့16ဆင့်လောက်ရှိရတယ်ကျွန်တော်အဲ၁၆ဆင့်လောက်ထဲကကျွန်တော်နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization က၁၀ခုလောက်ဒီကနိုင်ငံရင်းနှီးထိန်းနိုင်ရင်းကိုပဲလူတွေကြည့်ရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်ကထိန်းသိမ်းတော့မယ်ဆိုရင်ရတယ်လို့ကျွန်တော်ကသိထားပါတယ်။ဒီမှာဆိုရတဲ့ဘောတော့ Town and Outside ထွက်တဲ့ကိစ္စရှိနေ၊ South Bay Outside ထွက်တာရှိနေ၊ Nightclub Outside ထွက်တာရှိတယ်ပေါ့။နောက်တစ်ခါအမုံမမွားထွက်တာရှိတယ်ပေါ့ရမျိုးစုံပေါ့။အဲ့ဒါတွေအားလုံးကိုရှော့ချတဲ့အဆင့်ပေါင်းက၁၆ဆင့်လောက်ရှိတယ်။ဒါနဲ့နောက်ဆုံးပိတ်ဖြစ်နေစမှာ16အဆင့်ဆိုတဲ့ဟာတော့တဘာမှာတချို့သူပြဒနာလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်။တဘောအဲ့လောက်ကြီးအဆင့်ကြီးမြင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့15 16အဆင့်လို့ရှိနေ။နောက်ဆုံးအဆင့်အများနဲ့ဟာကိုသူပြဒနာလုပ်တော့မှရှိပါတယ်။ဘာလို့ဆိုရေးကြီးလို့ပါ။အဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီကြိုင်နဲ့ဉာဏ်ပညာအမြင့်တွေကိုကျွန်တော်ကစက်စင်သုံးဆွဲမယ်ဆိုလို့ရှိရင်သူတို့ငကိုထွက်တင်တဲ့ဟာတဲ့ကျွန်တော်ကအဲဒီမီနီမိုက်ဖြစ်တဲ့ဒီလိုအကျိုးကျိုးတွေကျွန်တော်ကဆွတ်ချနိုင်ပါတယ်လို့ပြောရအော
င်။ဟုတ်ကဲ့ပါဆရာ။တခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
။ကျွန်တော်တို့ကဟိုပေါ့နိုင်ငံအပြည်ပြည်ကတဘောကဂျပန်မှာဤပညာမြင့်နေကြောတယ်။အမေရိကန်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။တရုတ်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။ဒါပါဖြစ်လို့အဲ့လိုလဲခဲ့ရလဲဆိုတော့ဒီနေ့နှစ်ပေါင်းအသိ30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူလည်းပဲပြုံပြူလာပြီးတော့ကျမရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုတို့ကအဲ့အစိတ်30ဆိုတဲ့စက်တွေကိုသူက short ချလိုက်အစိတ်30တုန်းကဖောင်းနေတယ်ကျွန်တော်နိပညာမဲတဲ့ပစ္စည်းတွေအသုံးဆွဲတာတွေကျွန်တော်မပါရပါဘူးနိပညာမင်းပစ္စည်းတွေမပါရသူက short ချပြီးတော့အခုပြန်တည်နေတယ်ကပြန်တည်တာကဘယ်လောက်တည်လို့ဆိုရင်ဟိုတနေ့ကအီဂျစ်မှာအခုစပြီးတော့တည်တာမက်ဂါဝတ်6ပေါင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးပေးနေတယ်ပြောမှာရေးလဲအဆန်ဆိုတဲ့တမန်ကြီးကနေပြီးပေးနေတယ်အဲ့လိုပဲတရုတ်မှာလည်းပဲဟိုတနေ့ကမက်ဂါဝတ်4000တလုံးစပြီးတည်တယ်ကဆိုတော့ကျွန်တော်ကဘာပြောလဲဆိုတော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကိုရှော့ချနိုင်တဲ့အဆင့်တွေကဒါပြီးခဲ့တဲ့10စုနှစ်တစုလောက်ကတည်းကစပြီးတော့သူတို့တော်တော်ရှော့ချနိုင်ပါပြီ။အခုဆိုရင်ပြောတော့ရှော့ချနိုင်ပါပြီ
။မြန်မာနိုင်ငံမှာကြောင်မီးသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတလောတုန်းက AM လုပ်တဲ့ဒေါ်နန်းစင်ထွေးမြင့်တို့ရင်းချိုးတို့လုပ်မယ်ဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ညာယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြီးကလည်းကျွန်တော်တို့ရှိမှာလျှက်စစ်ဟိုပါပေါ့ဒီအနေကားနဲ့သွားတာဆိုသူကလည်းပဲဒီကြပိုင်းတွေ guest တွေ share စာပိုင်းတွေကြောင့်မျိုးစေုံတွေအားလုံးသူမောင်းလာခဲ့လေ။အဲ့တော့သူကဓာတ်တွေကိုနားလေလေ။အဲ့လိုပဲရင်းချုပ်ကြီးကလည်းဖြစ်ချင်တယ်။နောက်တစ်ခါကျွန်တော်တို့ကိရင်ငင်းရဲအဖွဲ့အစည်းကလည်းဖြစ်ချင်တယ်ဗျ။ဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတော့ဒါကတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်။ဘာလို့ဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီဘက်ကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ကြမယ်။ဒီနေရာလည်းပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်တဲ့လေလို့ကျွန်တော်ကယူဆပါတယ်
။ engineer ဦးမော်တာထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်ကြတာပါရှင်။စနေနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိမြောက်ခင်ဗျာမြောက်ကိုရီးယားလို့သိကြတဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဖျက်သိမ်းနေပါတယ်ဆိုတော့တက်တည်အထောက်ထားဘာတစ်ခုမှမတွေ့မြင်ရပါဘူးဒါကြောင့်ဥက္ကဋ္ဌကင်ဂျုံအောင်ကိုရိုင်သဘောတူထားပြီးဖြစ်တယ်လို့ကျွန်ုပ်တို့ရဲ့ဥတီချက်ပန်းတိုင်ဖြစ်တဲ့လုံးဝနျူကလ িয়ার ကင်းစင်သောမြောက်ကိုရီးယားနိုင်ငံဖြစ်စေဖို့အရေးမှာတင်းကျပ်တဲ့အရေးယူပိတ်ဆို့မှုတွေဆက်လက်ပြုလုပ်ဖို့လိုအပ်တယ်ဆိုတာရှင်းလင်းထင်ရှားပါတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပေယိုကကုလသမဂ္ဂမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးကမြောက်ကိုရီးယားနိုင်ငံအပေါ်အပြည့်အဝပိတ်ဆို့ရေးယူမှုတွေချမှတ်ရမယ်ဆိုတာကိုကန့်ကွက်သူမရှိတညီတညွတ်တဲ့သဘောတူညီခဲ့ကြသလိုအဲ့ဒီတန်ဓိဋ္ဌာန်ကိုဆက်လက်ဆွဲကင်ထားကြလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်လို့ဝင်ကြီးပွန်ပေယိုကပြောပါတယ်
။ When sanctions are not enforced, the prospects for the successful denuclearization of North Korea are diminished.
Right now, North Korea.
ဒါလို့တာမြင့်ရည်ယူပေးဆို့မှုတွေတင်းတင်းကြပ်ကြပ်မလုပ်ဘူးဆိုရင်နျူကလ িয়ার ကင်းစင်ပပျောက်စေရေးဆိုတဲ့မျှော်လင့်ချက်အောင်မြင်လာဖို့လမ်းမရှိပါဘူး။အခုဆိုရင်မြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကသဘောတူခွင့်ပြုထားတဲ့အတိုင်းအတာထက်ပိုများတဲ့ရေနံထွက်ကုန်ပစ္စည်းတွေကိုသူ့တိုင်းပြည်တွေတရားမဝင်ခိုးသွင်းနေပါတယ်။ဒီလိုတင်မောတစည်းကနေတစည်းလွှဲပြောင်းခိုးသွင်းနေတာကိုပေါ်ပေါ်ထင်ထင်လုပ်နေတာ
။ဒီလိုမျိုးတင်မောတစည်းထံကနေတစည်းကဲ့ယူလွှဲပြောင်းမှုတွေပြုလုပ်နေတဲ့နေရာမှာပါဝင်ပတ်သက်နေတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ပြီးတော့မလုပ်ကြဖို့အမေရိကန်ပြည်ထောင်စုကသတိပေးကြောင်းနဲ့အရေးယူပိတ်ဆို့မှုကိုတွန်းမြင့်လှုံ့ဆော်ဖို့အတွက်ဝန်ကြီးပွန်ပေယိုကပြောဆိုပါတယ်။မြောက်ကိုရီးယားပေါ်ချမှတ်တဲ့အရေးယူပိတ်ဆို့မှုတွေဟာထိရောက်မှုရှိပါတယ်။2019ခုနှစ်အတွင်းမြောက်ကိုရီးယားနိုင်ငံရဲ့ပြည်တွင်းအသတင်းကုန်ထုတ်လုပ်မှုတန်ဖိုးဟာ 3.5 ရာခိုင်နှုန်းကျဆင်းသွားတယ်လို့တောင်ကိုရီးယားဗဟိုဘဏ်ကထုတ်ပြန်ပါတယ်။ဒီပမာဏဟာ1998ခုနှစ်မြောက်ကိုရီးယားနိုင်ငံမှာအငတ်ဘေးကြီးကြုံတွေ့ခဲ့ရပြီးတဲ့နောက်ပိုင်းစောက်ထိုးကျဆင်းသွားတာလည်းဖြစ်ပါတယ်။ဒီဖြစ်ရဟာပြီးခဲ့တဲ့ဩဂုတ်လကစပြီးမြောက်ကိုရီးယားနိုင်ငံပေါ်တန်ခတ်အရေးယူပိတ်ဆို့မှုတွေကိုကုလသမဂ္ဂကတင်းတင်းကြပ်ကြပ်ပြုလုပ်ခဲ့တဲ့အတွက်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံထံကနေအဓိကကုန်ပစ္စည်းတွေတင်သွင်းနေမှုကိုတရုတ်နိုင်ငံကတားမြစ်လိုက်တဲ့အတွက်ကြောင့်လည်းဖြစ်ပါတယ်။တနည်းမှာမြောက်ကိုရီးယားနိုင်ငံဟာဖဲချင်းခံရသူအနေနဲ့မဟုတ်ဘဲမိတ်ဆွေနိုင်ငံအဖြစ်နဲ့ကုလသမဂ္ဂနဲ့ကျွန်ုပ်တို့ရဲ့အကန့်အသတ်အတွင်းတက်ဆင်းစေရမယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရကမျှော်မှန်းထားပါတယ်။ဒါဟာမလွဲမသွေဖြစ်လာမှာဖြစ်တယ်လို့ကျွန်ုပ်အနေနဲ့ယုံကြည်တယ်လို့သမ္မတထရမ့်ကလည်းယုံကြည်ထားပါတယ်။ဒါပေမဲ့အရေးယူပိတ်ဆို့မှုကတော့အပြည့်အဝကျင့်သုံးဖို့လိုအပ်မှာဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့မျှော်လင့်ချက်ဟာကျွန်ုပ်တို့ရဲ့ကမ္ဘာကြီးလုံခြုံစိတ်ချမှုရှိစေဖို့မြောက်ကိုရီးယားရဲ့အနာဂတ်ထွန်းလင်းတောက်ပစေဖို့ဆိုတဲ့ကျွန်တော်တို့ရဲ့ဒီမှကျအတွန့်ရှိခိုင်မြဲစီဖို့ပဲဖြစ်ပါတယ်လို့ဝင်းကြီးပွန်ပေယိုကပြောဆိုလာကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့ American Soul ရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။မြောက်ကိုရီးယားရဲ့နျူကလ ியார் လက်နက်နဲ့ပယ်ထင်းတုံးကြီးစီစဉ်တွေကိုကန့်သတ်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တန်ခါအရေးယူမှုတွေကိုရှောင်နိုင်အောင်ကူညီလှုံ့ဆော်ပေးတဲ့ရုရှားဘဏ်တစ်ခုအပေါ်တန်ခါအရေးယူလိုက်ပြီးလို့အမေရိကန်ဘဏ္ဍာရေးဌာနကတောက်ကြနေမှာပြောပါရတယ်။မော်စကိုခြေဆိုင်အဂရိုဆိုယုစ်ကုသံရောင်းဝယ်ရေးဘဏ်ဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်ရေးစီစဉ်တွေမှာပါဝင်ပတ်သက်တဲ့အတွက်အမေရိကန်ကအမိမဲဆင်းသွင်းထားတဲ့လူပုဂ္ဂိုလ်တူနဲ့အတော်များတဲ့ငွေကြေးအလွှဲပြောင်းတစ်ခုလှုံ့ဆော်ပေးခဲ့တယ်လို့ဘဏ္ဍာရေးဌာနကပြောပါရတယ်။နျူကလ ியார் ကင်းစင်အောင်လုပ်မယ်လို့ကြေပေးထားတဲ့မြောက်ကိုရီးယားဘက်ကလက်တွေ့ရလက်တွေရလာတဲ့အချိန်တွေရောက်ဖို့အများကြီးလိုသေးတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။အမေရိကန်ကဖြစ်စေချင်တယ်လို့မြောက်ကိုရီးယားမှာနျူကလ ியார் အစီအစဉ်တွေလုံးဝကင်းရှင်းသွားတဲ့အထိဖြစ်ဖို့အများကြီးလိုနေသေးတယ်လို့အာဆီယံနဲ့ဆက်ဆက်စည်းဥပဒေတွေတယောက်ဖို့စင်ကာပူနိုင်ငံမှာရောက်နေတဲ့ဝန်ကြီးပွန်ပေယိုကပြောတာပါ။ရုပ်နံကိုတင်သွင်းတဲ့အမေရိကန်ဒေါ်လာ60ဘီလီယံဘိုးလောက်ရှိတဲ့အမေရိကန်ကုန်ပစ္စည်းတွေပေါ်သွင်းကုန်ကုန်ကောက်ခံဖို့ရုပ်စီးပွားကုန်ကုသရေးဝန်ကြီးဌာနကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။လေယာဉ်ထွက်ကုန်ပစ္စည်းတွေတက်ထုပစ္စည်းတွေတဘာဝတငွေ့ကြီးပါဝင်တဲ့ဓာတုပစ္စည်းတွေနဲ့လေယာဉ်အမျိုးအစားတချို့ပါဝင်ပြီးသွင်းကုန်ကုန်900ခန်းတုန်းကနေ25ခန်းတုန်းအထိကောက်ခံမှာဖြစ်တယ်လို့တရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်အရေးအတွက်တွေလက်ရှိအဆင့်မှာပြန်လာရေးနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့တခါတလေလေပြောထားမှုတွေအတိုင်းလုံးရင်းနဲ့ပြန်သွားဖို့ရာလက်တွေ့အခြေအနေတွေကအထောက်အကူဖြစ်တဲ့အဆင့်မရောက်သေးတယ်လို့အဲ့လိုအရေးအတွက်များများပြန်သွားတယ်လို့တည်ပြနိုင်တဲ့အခြေအနေမရှိသေးတဲ့အကြောင်းကုလသမဂ္ဂဒွေးမှုချုပ်ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်ဖရန်ဟတ်ကတောက်ကြံတဲ့တင်းစားရှင်းလင်းပွဲအတွင်းပြောသွားပါတယ်ခင်ဗျာ
ခုကြကြသိမ့်ပါရှင်တင်းအချင်းချုပ်ကိုနားဆင်ခဲ့ကြတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Keith Holmes ပါရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာထလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရွှေလန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.